လူသေးမှုအပါအဝင်အမှုသုံးမှုနဲ့ဖားကန့်မြို့နယ်ရဲစခန်းမှာချုပ်နှောင်ခံထားရတဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌကချင်ပြည်နယ်ဥက္ကဋ္ဌဒေါ်ပေါကြာဟာဒီကနေ့အချုပ်ကနေလွတ်မြောက်လာပြီဖြစ်ပါတယ်ဒေါ်ပေါကြာဟာရင်မျိုးဥပဒေပုံမှ33နဲ့ထောင်ဒဏ်6လချမှတ်ခံခဲ့ရပြီမဲ့ချုပ်နှောင်ရဲ့6လရှိခဲ့ပြီဖြစ်တာကြောင့်လွတ်မြောက်လာတာဖြစ်ပါတယ်ဒါပေမဲ့သူ့ကိုအပြစ်မရှိဘဲအခုလိုအပြစ်ဒဏ်ချမှတ်တဲ့အပေါ်မှာဆက်ပြီးတော့ယူခံဝင်သွားမယ်လို့ပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးမှာပါ
။ဟုတ်ကဲ့ဒေါ်ပေါကြာဟာလူသိမှုဖြစ်တဲ့ပြစ်မှုပုံမှ304ကကြီတရားမဝင်လိုင်းစင်မရှိဘဲစေကူတာမှုအတွက်စေကောင်စီဥပဒေပုံမှ41နဲ့ရင်မျိုးဥပဒေပုံမှ33လုံးနဲ့အမှုဖွင့်ပြီး2013ခုနှစ်ဇူလိုင်လကဖားကန့်မြို့ရဲစခန်းမှာဖမ်းဆီးချုပ်နှောင်ခံခဲ့ရတာဖြစ်ပါတယ်။လူသိမှုဆိုင်ရာပြစ်မှုပုံမှ304ကကြီးကိုတရလူကအမှုရုပ်သိမ်းလွာတင်ခဲ့တာနဲ့တက်တိတ်မခိုင်းလုံတာကြောင့်ဒီလ16ရက်နေ့မှာအမှုရုပ်သိမ်းခဲ့ပါတယ်ဒီနေ့မှာတော့စေကောင်စီဥပဒေပုံမှ41ကိုလည်းတက်တိတ်ခိုင်းလုံမှုမရှိတာကြောင့်ရုပ်သိမ်းလိုက်ပြီးရင်မျိုးဥပဒေပုံမှ33နဲ့ထောင်ဒဏ်6လချမှတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ရှောရဲ့အပါအဝင်ချုံနှောင်ရဲ့6လကျော်ရှိတာကြောင့်ဒေါ်ပေါကြာကိုဖားကန့်မြို့နယ်တရားရုံးမှာစီရင်ချက်ချပြီးနေခင်း12နာရီကျော်လောက်မှာလွှတ်ပေးလိုက်တာဖြစ်ပါတယ်ဒီလိုလွတ်ပေးလိုက်ပေမဲ့ဒီအပြစ်ဒဏ်စီရင်မှုအပေါ်ဆက်လက်ပြီးယူခံဝင်သွားမယ်လို့ဒေါ်ပေါကြာကအခုလိုပြောပါတယ
်။ဟိုချုံလိုက်ခြားတာဟိုဟာရင်းမျိုး33ဆိုပြီးတော့စိတ်ကဖွင့်နေဆိုတာလက်ဝဲတိတ်ရှိမှုဆိုလားစမလက်ဝဲမှာလည်းမရှိဘူးအဲ့ဒီစီကစမပစ္စည်းလည်းမဟုတ်ဘဲနဲ့အခုကအမိန့်ခြားတာ6လခြားတာပေါ့နော်။အခုချုံလိုက်တဲ့အခြားရဲ့အမိန့်ကလည်းတော့မဟုတ်ဘူးပေါ့နော်။ဒီတဲ့ကိုစမဆက်ပြီးတော့ဒီအယူခံဆက်တက်သွားမှာပါ။ဒါတက်တဲ့လိန်စင်ထားတဲ့ကိစ္စကိုကျမဆက်ပြီးထုချေသွားအောင်မှာပါ။ဟိုကျမလုံးဝအပြစ်မရှိဘူးဆိုတာတော့အမိန့်ခပေးရမှာလေ။
ကိုယ်တိုင်ရှိနေတူလည်းဖြစ်တဲ့ဒေါ်ပေါကြာဟာဟူကောင်းချန်ဝမ်ဒေတာကမြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်ပြီးတောင်သူလယ်သမားတွေဘက်ကရှေ့နေလိုက်တာတရားစွဲဆိုတာတွေကိုကူညီဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။သူ့ကိုဖမ်းဆီးတဲ့အပေါ်မှာတော့ဒေါ်ပေါကြာကအခုလိုပြောပါတယ
်။ဒီအခုလိုဖမ်းဖို့စီစဉ်တာယူဆနာကုမ္ပဏီကိစ္စမတက်တဲ့ကိစ္စကိုဆက်လုပ်မှာသိုးတဲ့အတွက်လည်းပါတယ်ပေါ့နော်။အဲ့ဒီအချိန်မှာကျမတို့ရဲ့တောင်သူတွေကဒီမတရားလေသိမ်းခံရတာသူကပေးပြီလို့ပြညာပြင်နဲ့လက်တွေ့တော့မပေးထားဘူး။ဒါမျိုးမကျေနပ်ကြောင်းသူကဆန္ဒပြဖို့ထုတ်ပေါ်လာတာနဲ့ကျမတို့အချင်းချင်းဖမ်းချလာတာပေါ့နော်
။လက်ရှိတရားစီရင်ရေးစနစ်ကိုလည်းဒေါ်ပေါကြာကအခုလိုဝေဖန်လိုက်ပါတယ
်။မြန်မာနိုင်ငံမှာပြည်မှုဆိုင်ရာဥပဒေနဲ့ပတ်သက်လို့ဒီလိုဖြစ်နေတိကျတော့တိုက်စီကတော်တော်လေးပြင်ဆင်ရအောင်မယ်။ဒါတော့လည်းဟိုအထက်ကအမိန့်ပေါ့နော်။အစင်းစင်းပေါ့အထုတ်ရေးပိုင်းဒီဟာဒီဟိုဘက်နာခံပြီးစောင့်ညော်နေရတဲ့ခါမှာအဲဒီတရားဒီဟိုအဲနဲ့ဥပဒေရေးနဲ့ဒီအထုတ်ရေးနဲ့အကုန်လုံးကရောထွေးနေတော့ပဲရှိသေးတယ်မပြောင်းလဲနိုင်သေးဘူးလို့ဒီကျမပြောချင်ပါတယ်
ဒေါ်ပေါကြာဟာ2010ရွေးကောက်ပွဲကာလအပြီးမှာလက်ရှိမွေးမြူရေးနဲ့ရေလုံငန်းဝင်ကြီးဦးအောင်မြင့်ကိုမဲမတမာမှုနဲ့တရားစွဲဆိုခဲ့တဲ့နောက်သူ့ကိုလည်းလူသေးမှုနဲ့တရားစွဲဆိုခံခဲ့ရပါတယ်ရွေးကောက်ပွဲကော်မရှင်မှာနှစ်ဖက်ညှိနှိုင်းဆွေးနွေးပြီးဒေါ်ပေါကြာကဦးအောင်မြင့်ပေါ်တရားစွဲဆိုတာကိုရုတ်သိမ်းလိုက်တဲ့အခါဒေါ်ပေါကြာကိုဖမ်းဆီးတာအရေးယူဆောင်ရွက်တာမရှိခဲ့ဘဲကာလတော်ကြာနေခဲ့ရာက2012ခုနှစ်မှာအမှု3ခုနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်